တော်ရရှင်များခင်ဗျာနိုင်ငံတကာဖြစ်ရပ်ကြီးတွေကိုကဘာကျော်စာဆောင်တွေမှာရေးသားနေတဲ့အလွတ်သတင်းတော့ Jonathan Govett ကရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်တဲ့ဆောင်းပါးတစ်ပုဒ်ကိုတမိုင်းနောက်ခံတွေဖြစ်ရပ်တွေကုလသမဂ္ဂအရာရှိတွေနဲ့ဒေသခံတွေရဲ့ပြောဆိုချက်တွေပြည်ပသတင်းတွေမှာဖော်ပြခဲ့တာတွေကိုကိုးကားပြီးနာမည်ကျော် Foreign Policy Magazine မှာအောက်တိုဘာလ31ရက်နေ့ကရေးသားလိုက်ပါတယ်သူဆောင်းပါးအစမှာတော့အခုလိုဖော်ပြထားပါတယ်ဗုဒ္ဓဘာသာဝင်တွေရဲ့တစ်နှစ်တာပွဲတော်မှာဒုတိယအထွတ်အမြတ်ထားဆုံးလို့ပြောလို့ရမယ်အော်တိုဘာလသတင်းကြွပွဲတော်ကာလရောက်ပါပြီ။အဲ့လိုအချိန်ဒုက္ခနဲ့အခက်အခဲတွေရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်ကမြောက်ဦးမြို့မှာတော့သတင်းကြွပွဲတော်ဟာအဖြစ်သဘောလောက်ပဲတွေ့ရပါတယ်။ပုံမှန်အချိန်တွေဆိုရင်တော့သတင်းကြွလာပြညမှာမိဘုံတွေထွန်းကြအဆိုအကပြဇက်တွေတင်ဆက်ကြသချင်းဆိုတဲ့စတိတ်စင်တွေနဲ့ပျော်ပွဲရှင်ပွဲတွေကျင်းပလိမ့်ရှိပါတယ်။ဒါပေမဲ့ဒီနှစ်မှာတော့ဘာပွဲမှမရှိပါဘူး။သတင်းကြွပွဲတော်အစားည9နာရီကျော်ရင်အပြစ်မထွက်ရဆိုတဲ့ကာဖြူမင်းကြောင့်လမ်းပေါ်မှာမြန်မာတပ်မတော်လို့ခေါ်ပေါ်တဲ့မြန်မာစစ်တပ်ကတပ်သားတွေပဲတွေ့ရပြီးသူတို့ကတန်ဆူးကြိုးတွေဆွဲပြီးလမ်းကိုပိတ်နေကြပါတယ်။ဈေးဆိုင်တွေလည်းပိတ်ပြီးလမ်းတွေဟာလူသူကင်းမဲ့လို့မိအောင်မိတ်တုတ်တို့တွေလည်းပျောက်ကွယ်ကုန်ပါတယ်။အိမ်နီးပါးချင်းသွားလာဆော့ကစားနေတဲ့သားသမီးတွေကိုမိဘတွေကလက်နှိပ်တမီးလေးတွေနဲ့ရှာဖွေပြန်ခေါ်ပြီးအိမ်အောက်တွေမှာတူရတဲ့ဘုံခိုချင်းလိုနေရာတွေစီဝင်သွားပါတယ်။အဲ့ဒီဘုံခိုချင်းတွေဆိုတာလည်းပြည်ပြည်မြင်တော့မဟုတ်လာပါဘူး။ငွေရကုန်အိတ်ဟောင်းတွေထဲသဲတွေထည့်ပြီးကာထားကြတာမျိုးပါ။တမရုံနဲ့တပုံအဖွဲတွေအပြန်လန်တိုက်လို့ကြလာတဲ့ကြီးစံတွေဘုံစံတွေလက်နဲ့ကြီးစားတွေကိုကာကွယ်နိုင်ဖို့ပါတဲ့ညမောင်မီဆိုရင်ဘာဖြစ်မလဲဆိုတာကျွန်တော်တို့မသိဘူးအားလုံးကြောက်နေကြတယ်လို့အမိမဖော်ရဲတဲ့ဒေသခံတယောက်ကသူ့ကိုပြောတယ်လို့စောင်းမရှင်ကဆိုပါတယ်ရခိုင်ဒေသဟာမြန်မာပြည်ကအစင်းအဆုံးပြည်နယ်တစ်ခုဖြစ်နေတယ်လို့အကြမ်းဖက်မှုတွေနဲ့လည်းမစိမ့်တော့တဲ့နယ်မြေတစ်ခုဖြစ်နေပါတယ်တဲ့2012ခုနှစ်ကဆိုရင်ရိုဟင်ဂျာမွတ်စလင်တွေနဲ့ရခိုင်တိုင်းရင်းသားတွေကြားမှာဖြစ်တဲ့အကြမ်းဖက်ပဋိပက္ခကြောင့်လူပေါင်းတသိန်း 3,000 နီးပါးလောက်အိုးမဲ့အိမ်မဲ့ဘွားနဲ့ပြည်ရင်းဒုက္ခသည်စခန်းတွေထဲရောက်သွားခဲ့တယ်လို့ကုလသမဂ္ဂရဲ့ UNO ချအဖွဲ့ရဲ့စည်းရုံးကိုကိုးကားပြီးဆောင်းမရှင်ကဖော်ပြပါတယ်။တခါ 2016-2019 မှာအစ္စလာမ်အစွန်းရောက်အာဆာအဖွဲ့ရဲ့တိုက်ခိုက်မှုကိုအကြောင်းပြုပြီးတပ်မတော်ကရိုဟင်ဂျာတွေကိုအကြမ်းဖက်မောင်းထုတ်လို့အဲ့ဒီချိန်ကကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်မင်းကြီးဖြစ်နေတဲ့ဇိုက်ဟူစိန်ကဒီဖြစ်ရဟာလူမျိုးစုတုတ်တင်ရှင်းလင်းတဲ့ဥပမာတစ်ခုအနေနဲ့ပေါ်ပြနိုင်တဲ့ပြဋ္ဌာန်းစာအုပ်လို့ဖြစ်ခဲ့တယ်လို့ပြောတဲ့အကြောင်းဆောင်းမရှင်ကရေးသားပါတယ်။အဲ့လိုဖြစ်လို့မှမကြခင်မှာနောက်ထပ်တတိယအကြိမ်အကြမ်းဖက်မှုလှိုင်းကြီးပေါ်လာပါတော့တယ်။ဒီတစ်ခါတော့လက်နက်တပ်ဆင်ပြီးသားပျောက်ကြားအင်အား4000လောက်ရှိတဲ့ဗုဒ္ဓဘာသာအဖွဲ့ဖြစ်တဲ့ AA ရခိုင်တပ်တော်နဲ့မြန်မာတပ်မတော်ရဲ့တိုက်ပွဲတွေပါပဲတဲ့။တချိန်ကကိုပိုင်နိုင်ငံအနေနဲ့ရပ်တည်ခဲ့တဲ့ရခိုင်ပြည်ဟာ1984ခုနှစ်မှာမြန်မာနိုင်ငံရဲ့ပြည်နယ်တစ်ခုအဖြစ်ကြားရောက်သွားခဲ့ပါတယ်။မြန်မာနိုင်ငံမှာဗဟိုအစိုးရစစ်တပ်နဲ့စီးပွားရေးမှာလူများစုဗမာတွေကကြီးစိုးထားတဲ့အပေါ်ဖြစ်နေတဲ့မကျေနပ်ချက်ကို AA အဖွဲ့ကကောက်ကင်လိုက်ပါတယ်တဲ့။အဲဒီလိုလူမျိုးနဲ့ပတ်သက်တဲ့မကျေနပ်မှုကြောင့်2015အထွေထွေရွေးကောက်ပွဲမှာရခိုင်မျိုးသားရေးဝါဒီတွေရဲ့ပါတီကနေရာအများစုအနိုင်ရခဲ့ပါတယ်။သူတို့ရဲ့မျှော်လင့်ချက်ကလည်းနိုင်ငံတော်အစ်စ်အာဏာမှာမตายရရင်တော့ဒေသအစ်စ်အာဏာမှာလွှမ်းမိုးနိုင်မှုဖြစ်ပါတယ်တဲ့။ဒါပေမဲ့ရွေးကောက်ပွဲမှာအများစုအနိုင်ရတဲ့ NLD ပါတီရဲ့ခေါင်းဆောင်ဒေါ်ဆန်းစုကြည်ကရခိုင်ပြည်နယ်ဝန်ကြီးချုပ်နေရာကိုသူ့ရဲ့ညွှန်ကြားချက်တွေလိုက်နာမဲ့ဦးညီပုကိုပဲပေးလိုက်တဲ့အတွက်ရခိုင်အများစုရဲ့စံနာနဲ့ဆန့်ကျင်ဘက်ဖြစ်သွားပါတယ်တဲ့။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ရခိုင်ပြည်နယ်အရေးစုံစမ်းရေးကော်မရှင်အဖွဲ့ဝင် Vanden Assam ကတော်ဆန်းစုကြည်ဟာသူထိန်ချုပ်ခြင်းနဲ့သူပြောတာကိုအကောင့်တဲ့ပေါ်မဲ့သူကိုပဲခန့်ကျင်တယ်လို့ပြီးခဲ့တဲ့အော်တိုဘာလနှောင်းပိုင်းကဆောင်းမရှင်ကိုပြောပြတယ်လို့ဆိုပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်ဟာစိုက်ပျိုးမွေးမြူရေးအတွက်ညီကံရေကံကောင်းသလိုတဘာဝတည်ရန်ဇာတ်ကြွားပြီးပထဝီနိုင်ငံရေးအရာအရေးပါတဲ့ဒေတာဖြစ်နေပါတယ်။မြန်မာပြည်ဟာဆင်းရဲမွေးတည်မှုနှုန်း 98% ရာခိုင်နှုန်းလောက်ရှိနေတယ်လို့ကမ္ဘာ့ဘဏ်ရဲ့2014ခုနှစ်အစည်းအဝေးခန်းစာမှာဖော်ပြခဲ့ပါတယ်။ဒါကြောင့်ဘိုးအစိုးရဝင်ကြီးအတွက်သူတို့ရဲ့တည်ရန်ဇာတာတွေကိုအသုံးချနေတယ်လို့ရခိုင်ဒေသခံအများစုကယုံကြည်နေတယ်လို့ဆိုပါတယ်။အထူးသဖြင့်တရုတ်ရဲ့ရေနံနဲ့တဘာတံငွေပိုက်လိုင်းလမ်းကြောင်းငှားရမ်းကကြောက်ဖြူရေနံစိတ်ကန်းစီမံကိန်းနဲ့တခြားစီမံကိန်းကြီးတွေကလည်းဝင်ငွေတွေရနေပါတယ်။အခု2019ခုနှစ်ပထမ6လမှာအမေရိကန်ဒေါ်လာ1ဘီလီယံကျော်ဘူးလောက်တံငွေတွေတရုတ်ကိုပို့ပြီးပြီလို့ Reuters သတင်းကိုကိုးကားပြီးဆောင်းမရှင်ကရေးပါတယ်။ကျွန်တော်တို့ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်တပြားမှသုံးတာမတွေ့ရဘူး။တဘောတံငွေအလုံးတရုတ်ကိုပို့နေပြီးရတဲ့ငွေတွေကမြန်မာအစိုးရနဲ့တက်မတော်စီပဲရောက်နေတယ်။ကျွန်တော်တို့ဒေသခံတွေအတွက်တော့အလုတ်ကင်တွေလည်းမရ။ဆုံးရှုံးတဲ့လမ်းမြေတွေအတွက်လည်းထိုက်တန်တဲ့ရော်ကြီးမရဘူး။ကျွန်တော်တို့စီကထွက်တဲ့တဘောတံငွေကရတဲ့ငွေတွေနဲ့ စစ်တပ်ကလက်နက်တွေကြီးတွေဝယ်ပြီးကျွန်တော်တို့ကိုပြန်ဆန့်ကျင်နေတယ်လို့အောင်မူလို့အမိလွှဲပေးထားတဲ့ကြောက်ဖြူစီးပွားရေးသမားတယောက်လည်းဖြစ်အေအဖွဲ့ကိုလည်းထောက်ခံသူကသူ့ကိုပြောတယ်လို့ဆောင်းမရှင်ကဆိုပါတယ်အခုလိုကာလတာရှည်ဖြစ်နေတဲ့စိတ်နာကျင်မှုတွေကအေအဖွဲ့ကိုအလုံးရင်းနဲ့ထောက်ခံမှုရလာစေပြီးဒီပေါ်မှာအေအဖွဲ့ကလည်းအခွင့်ကောင်းကိုစုပ်ကိုင်တဲ့အနေနဲ့ပြီးခဲ့တဲ့နှစ်ဆန်ကလွတ်လပ်ရေးနေ့မှာရဲစခန်းလေးခုနဲ့စစ်အခြေစိုက်စခန်းတစ်ခုကိုဝင်တိုက်လိုက်တယ်လို့ဆိုပါတယ်အဲ့ဒီတိုက်ခိုက်မှုမှာစစ်သားနဲ့ရဲ73ယောက်သေဆုံးပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းအကြမ်းဖက်မှုဆိုရင်ပြက်ပြက်သားသားခြေမုံးရမယ်လို့တပ်မတော်ကိုညွှန်ကြားလိုက်တဲ့ကိစ္စကိုစောင်းမရှင်ကရေးပါတယ်။အဲဒီနောက်ကုလအတွင်းအေအဖွဲ့ကဒေသထဲမှာအခိုင်အမာဖြစ်လာတဲ့ပုံစံပြလာပါတော့တယ်တဲ့။ပြီးခဲ့တဲ့သတင်းကြောကာလတစ်ခုထဲမှာတင်အေအဖွဲ့ဝင်18ယောက်ကအာကစားသမားအသွင်ဆောင်ပြီးမြောက်ဦးကိုသွားတဲ့ဘတ်စကားတစ်စင်းကိုစီးနင်းပြီးလူ31ယောက်ကိုဖမ်းခေါ်သွားတဲ့အကြောင်းနဲ့အဲဒီနောက်မှာတော့တပ်မတော်နဲ့တိုက်ပွဲတွေပြင်းထန်ခဲ့တဲ့အကြောင်းရခိုင်ပြည်နယ်မြို့တော်စစ်တွေမှာလည်းတပ်မတော်ကဟယ်လီကော်ပတာတွေနဲ့လက်နက်ကြီးကြီးတွေကိုရှေ့ပြောင်းနေတာတွေတွေ့ရတဲ့အကြောင်းစောမရှင်ကရေးပါတယ်။ AA အဖွဲ့ရဲ့စေဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်က2020မှာမြောက်ဦးမှာ AA အဖွဲ့ရဲ့ဌာနချုပ်တည်နိုင်ရမယ်လို့ကြွေးကြော်ထားသလိုတပြိုင်နက်တည်းမှာပဲတပ်မတော်ဘက်ကကူးပြောင်းလာတဲ့အရာရှိတွေရဲ့ရုပ်သံကိုလည်းအင်တာနက် website တွေမှာတင်လာတာတွေ့ရတယ်လို့ဆိုပါတယ်။ကျွန်တော်ထင်တယ် AA အဖွဲ့အင်အားကောင်းအောင်အဓိကလူစုပေးနေတာကတပ်မတော်ပဲဖြစ်တယ်လို့ပင်မန်းလို့အမိပြောင်းထားသူမြောက်ဦးသားတယောက်ကပြောတယ်လို့ဆောင်းမရှင်ကဆိုပါတယ်။ရွာတွေမှာစစ်သားတွေကပစ္စည်းတွေအာဓမ္မယူတာလူတွေကိုထင်းသလိုဖမ်းဆီးထိန်းသိမ်းနှိပ်စက်တာချိန်ချောက်တာစတဲ့ဖြစ်ရပ်တွေကြောင့်လို့ဆိုပါတယ်။ရခိုင်ပြည်နယ်မှာအဲ့လိုဖြစ်နေတဲ့အချိန်မှာရန်ကုန်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ရစာချုပ် NCA လက်မှတ်ထိုးတဲ့လေးနှစ်ပြည့်အခမ်းအနားကျင်းပတဲ့အချိန်ဖြစ်ပါတယ်တဲ့။ရခိုင်ပြည်နယ်မှာအခုဆိုရင်စစ်ပီးဒုက္ခတွေဘလောက်ရှိပြီလဲဆိုတာအတိအကျပြောဖို့ခက်ပေမဲ့ICRC အပြည်ပြည်ဆိုင်ရာကြက်ချင်ဒီအဖွဲ့ရဲ့ဌာနတာဝန်ခံစတီဖန်ကအော်တိုဘာလာထဲမှာတင်လူဦးရေ 9,000 ကျော်အတွက်သူတို့ကူညီထောက်ပံ့ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီဒေတာကိုလည်း ICRC နဲ့ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ကလွှဲလို့မြန်မာစုရကဘယ်သူ့ကိုမှသွာလာခွင့်မပြုတာကိုလည်းစောင့်မရှင်ကရေးပါတယ်။အခုလိုဒေတာတွင်အဆက်အသွယ်ရဖို့အခက်အခဲရှိနေတာရဲ့ရိုဟင်ဂျာတွေနဲ့ပတ်သက်လို့လည်းနိုင်ငံတကာကအာရုံစိုက်နေတာရဲ့ကရခိုင်ပြည်နယ်ဟာတကယ်စစ်မြေပြင်ဖြစ်နေတယ်ဆိုတာတယောက်မှသတိထားမိကြဟန်မပေါ်ဘူးလို့ကုလသမဂ္ဂရဲ့ရခိုင်ပြည်နယ်အရေးစုံစမ်းရေးကော်မရှင်အဖွဲ့ဝင်အာဆမ်ကပြောပါတယ်စစ်တွေလေစိတ်ဟာအခုဆိုရင်ဝမ်းနဲ့ကြေခွဲစရာမြင်ကွင်းတွေတွေ့နေရတဲ့နေရာတစ်ခုဖြစ်တယ်လို့ဆိုပါတယ်လေရင်မဆိုင်ခင်ပါတယ်အရေးပေါ်လူနာတင်ကားရောက်လာမယ်ဒဏ်ရရတဲ့စစ်သားတွေနဲ့အရသားတွေပါလာမယ်ပြီးတော့လေရင်ပေါ်တင်ပေးမယ်စစ်တွေစေးရုံမှာမနိုင်တဲ့အတွက်ရန်ကုန်ကိုပို့လိုက်မယ်တဲ့ရခိုင်ပြည်နယ်ဟာမြန်မာပြည်ရဲ့ VNM လို့ဖြစ်လာတော့မယ်လို့ကုလအရာရှိအာဆမ်ကသူ့ကိုပြောတယ်လို့စောင်းမရှင်ကရေးထားတာကိုတင်ပြလိုက်ပါတယ်ခင်ဗျာ